ရန်ကုန်လမ်းမတော်မြို့နယ်ကဗဟိုအမျိုးသမီးဆေးရုံကအကြမ်းဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေဟာအလုပ်ပြန်ဆင်းဖို့ချင်းချောက်ခံနေရပါတယ်။ရဲနယ်စစ်သားတွေကဝန်ထမ်းအင်အားတွေကိုလာရောက်ချင်းချောက်ပြီးဆေးရုံဝန်ထမ်းတွေကိုအလုပ်ဆင်းခိုင်းခဲ့တာပါ။အဲ့ဒီနောက်မှာတော့ဝန်ထမ်းအများအပြားထွက်ပြေးတင်းရှောင်နေရတဲ့အခြေအနေကိုကိုရဲမောင်ကပြောပြမှာပါရှင်။
အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဗဟိုအမျိုးသမီးဆေးရုံကဝန်ထမ်းအိမ်ရာကိုရဲနဲ့စစ်သား40လောက်မေလ23ရက်တနင်္ဂနွေနေ့ညမှာပထမတစ်ကြိမ်လာရောက်ပြီးတော့ဝန်ထမ်းတွေကိုချင်းချောက်ခဲ့ပါတယ်။အဖမ်းခံမလားအလုပ်ပြန်ဆင်းမလားလို့လက်နက်အင်အားအပြည့်နဲ့တပ်ဖွဲ့ဝင်တွေကချင်းချောက်သွားတဲ့အကြောင်းကိုရိုင်းချင်းချောက်ခံရခဲ့သူ CDM ဆေးရုံဝန်ထမ်းတူကပြောပြပါတယ်။
ဒီဝင်နေမှာပဲရှိတဲ့မိသားစုတွေပေါ့နော်အဲ့မှာကျတော့အင်ဂျီ40လောက်ရှိတယ်အဲ့အင်ဂျီ40လုံးကိုတင်တယောက်ထွက်တင်တယောက်ထွက်ပြီဆိုပြီးတော့အဲ့မှာဒီအဲ့ကျွန်တော်တို့ရဲ့ဒုံမျိုးစေုံရဲ့စေုံအုပ်ကြီးရောပါတယ်ရဲ20စစ်သား20လောက်ကတနက်တည်းထောက်ပြီးတော့အကုန်လုံးတန်းစီခိုင်းတယ်မနက်ခံကိုအလုတ်ဆင်းမဆင်းရင်ဒီကားဝတ်တက်ရမယ်ဆိုပြီးတော့ရဲကားတွေအချုပ်ကားတွေကသူတို့ကအစီအပြစ်ထားတာပါတယ်ဘသူမှတော့မဖမ်းဝဘူးမဖမ်းဝဘဲနဲ့တနက်နဲ့ချင်းချောက်တာကိုအကုန်လုံးကြောက်တဲ့အတွက်သူတို့မနေ့ကတန်းစီတဲ့အဲရောက်40လောက်တည်းကိုသူတို့ကဘာပြောလဲဆိုတော့ဆင်းတာမဆင်းတာတော့မသိဘူးလောလောဆယ်မှာတော့ဝန်ခံကတိလက်မှတ်ထိုးွားပါဆိုပြီးလက်မှတ်ထိုးွားခိုင်းလိုက်တယ်လက်မှတ်ထိုးွားခိုင်းပြီးတော့အဲတန်းစီနေတဲ့လူတွေအကုန်လုံးဓာတ်ပုံတွေရိုက်တယ်ဒီလူတွေမနေ့ကညနေသူတို့အလုပ်ထဲမှာမြင်းမြင်းပါတယ်ဝန်ခံကတိထိုးပြီးတော့အဲဓာတ်ပုံတွေရိုက်ပြီးတော့သူတို့အကုန်လုံးယူသွားပြီးတော့တယောက်ချင်းစီကိုသူတို့ပြန်နှုတ်လိုက်တယ
်တကုံမျိုးနယ်ထဲမှာရှိတဲ့ဗဟိုအမျိုးသမီးဆေးရုံနောက်ထပ်အိမ်ရာဝင်းစီကိုလည်းည9နာရီလောက်ကပဲစစ်တပ်နဲ့ရဲအင်အား40လောက်ကဝင်ရောက်ပြီးတော့ CDM ခေါင်းဆောင်ပိုင်းဆိုတဲ့လူနာမည်နဲ့အိမ်တွေမှာရှာဖွေစစ်ဆေးခဲ့ပါတယ်။အဲ့ဒီတဲကမှ CDM လုံနေတဲ့ဝန်ထမ်း2ယောက်ရဲ့အမျိုးသား2ဦးကိုအရင်ဆုံးဖမ်းဆီးခေါ်ဆောင်သွားပြီးတော့သူတို့အမျိုးသမီးတွေကိုအလုပ်ပြန်ဆင်းဖို့ချင်းချောက်ပြောဆိုပြီးမှပြန်လွတ်ပေးလိုက်တယ်လို့ပြောပါတယ်။အခုလိုစစ်တပ်ကလာရောက်ချင်းချောက်ခဲ့ပြီးနောက် VOA ကိုပြောပြတဲ့ CDM ဝန်ထမ်းအပါအဝင်ဝန်ထမ်း150ကျော်လောက်ဝန်ထမ်းအိမ်ယာတွေကနေစွန့်ခွာတင်းချောင်းနေကြရပါတယ်။အခုတည်းကဒီတခြားသွားစရာနေရာမရှိဘဲလက်ရှိနေရာမှာဝန်ထမ်းတချို့ကျန်ခဲ့တယ်လို့ပြောပြပါတယ်
။ဟိုရေးကြီးစားတဲ့အဝတ်စားယူပြီးတော့ထွက်သွားတဲ့ဝန်ထမ်းအင်အားကဒီမနက်ထိဆိုရင်150လောက်ရှိပါတယ်။ကောင်းမှုရှိဖို့အတွက်ကိုတကယ်လုံးဝအခန်းမရှိဘဲနဲ့ညွာလဲပြန်နေရမရှိဘူးစီမျိုးလဲမရှိဘဲနဲ့အခန်းကြောင်းစရာမရှိတဲ့လူတွေကဒီအချိန်မှာသူ့ရဲ့စိတ်ထဲမှာဟိုအလုပ်ပဲပြန်ဆင်းရမလို့လို့ဒီဘက်ကအခန်းမရသေးတဲ့အတွက်သူတို့မှဇွီးဟဖြစ်နေတဲ့လူတွေအများကြီးရှိပါသေးတယ်ခင်ဗျစီဒီယံဝန်ထမ်းတွေလည်းပြန်နေခဲ့ပါသေးတယ်ပြန်ဆင်းနေတဲ့လူတွေကြတော့ကျွန်တော်တို့ကဖုန်းပြန်မဆက်တော့ဘူးမှာသူတို့အဲ့ဒါ
စစ်တပ်ကတနင်္ဂနွေနေ့ညကလက်နက်နဲ့ချင်းချောက်ခဲ့ပြီးနောက်မေလ24ရက်တနင်္လာနေ့ရုံးခွင့်ချိန်မှာတော့အောက်ခြေဝန်ထမ်း290တဲကဝန်ထမ်း40လောက်အလုပ်ပြန်ဝင်နေကြတယ်လို့ CDM ဆက်လုပ်နေတဲ့ဝန်ထမ်းတယောက်ကပြောပါတယ
်။ငါကအခြေအနေဘလောက်ထိဆိုလို့ situation နေ40ခုမနဲ့ပြန်ဆင်းလာလဲဆိုလို့ရှင်တော့40လောက်ရှိတယ်။ဝန်ထမ်းစီးရင်းကအောက်ခြေဝန်ထမ်းစီးရင်းက200နဲ့ဟိုလောက်ရှိကြမှာ80ကျော်လောက်ရှိတာလေ
။ဘ ਹੁ အမျိုးသမီးစေယုံမှာစုစုပေါင်းဝန်ထမ်းအင်အား600ကျော်ရှိပြီးအဲ့ဒီတဲက900ကျော်လောက်ကအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုကိုပာဝန်ခဲ့ကြတာဖြစ်ပါတယ်။ CDM လှုပ်ရှားမှုကိုလုပ်ခဲ့ကြတဲ့မီယထားဝန်ထမ်း၊လျှက်စစ်ဝန်ထမ်း၊ပညာရေးဝန်ထမ်းစတဲ့အစိုးရဝန်ထမ်းတွေကိုလည်းဝန်ထမ်းအင်အားတွေကနေအသင်းနှင်ထုတ်တာ၊အမှုဖွင့်ဖန်ဝရန်းထုတ်တာ၊အသင်းအချက်ဖိအားပေးတာမျိုးတွေစစ်ကောင်စီကလုပ်ခဲ့ပါတယ်။ February 1ရက်နေ့စစ်အာဏာသိမ်းပြီးနောက်စစ်အာဏာဆန့်ကျင်ရေးလူမှုအုံကြွမှုတွေဇက်တိုက်ဖြစ်လာခဲ့တာနဲ့အတူအစိုးရဝန်ထမ်းတွေကလည်းရုံးမသက်အာဏာဖီဆန်နဲ့လှုပ်ရှားမှုတွေလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ။